ဗုဒ္ဓဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဲမင်းကြီးဖရန်စစ်ဒီကနေ့ပဲကြွာလာပါတယ်။ဘန်ကောက်မြို့ကဒမောင်းပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့အချိန်မှာတော့အာဂျင်တီးနားနိုင်ငံကဝန်ဝဲညီမလည်းဖြစ်ငွေငွေချင်းလည်းဖြစ်တဲ့အသက်89နှစ်အရွယ်တီလာရင်စစ်စတာအန်နာရိုဆာစီဗိုရီကနွနွထွေထွေနှုတ်ဆက်ကြိုဆိုခဲ့တာပါ။1984ခုနှစ်တုန်းကပိုယန်းမင်းဒုတိယမြောက်ဂျွန်ဘောရဲ့ခီးစဉ်ပြီးပထမဆုံးအချိန်ထိုင်းနိုင်ငံကိုပိုယန်းမင်းကြွလာတဲ့ခီးစဉ်လည်းဖြစ်ပါတယ်။လက်ရှိလူဦးရေ69သန်းကျော်ရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းလောက်သာရှိတဲ့ကက်သလစ်ခရစ်ယာန်တွေရဲ့ပထမဆုံးသာသနာပြုလူရောက်လာခဲ့တဲ့အနှစ်350ပြည့်အထိမ့်မှတ်နဲ့တိုက်ဆက်ပြီးပိုယန်းမင်းကြွလာတယ်လည်းဖြစ်ပါတယ်။ပိုယန်းမင်းကြီးဖရန်စစ်ဆာမနက်ဖြန်မှာတော့ထိုင်းပြည်မာဝစီယာလောင်ကွန်ဝန်ကြီးချုပ်ပရယုတ်ချန်အိုချထိုင်းနိုင်ငံဗုဒ္ဓဘာသာတာနာပိုင်ဆရာတော်တို့နဲ့တွေ့ဆုံပြီးဘန်ကောက်မြို့ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းစီစဉ်ထားပါတယ်။တောက်ချန်နေမှာတော့ဘန်ကောက်မြို့ကကက်သီဒရယ်ဘုရားကျောင်းမှာတရားဟောကြားအောင်မှာပါ။ဒီနောက်မှာတော့ပိုယန်းမင်းကြီးဖရန်စစ်ဆာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ခါနီးအချိန်မှာအမေရိကန်ကအနုပြည်ပုံနဲ့တိုက်ခိုက်ခံခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ပိုယန်းမင်းကြီးကဒီအချိန်မတိုင်ခင်မှာလည်းအာရှခီးစဉ်တစ်ခုထွက်ခဲ့ပူပါတယ်။ပထမအချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေကိုကြွရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကြွရောက်ခဲ့တာပါ။